ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီမြို့ကစုံကျေးရွာထဲမှာမြမတပ်မတော်နဲ့ဒေသရင်းအခြေပြုနေတဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်နဲ့ဒီကနေ့မနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပ်မတော်ကရွာသားတွေကိုဖမ်းဆီးခဲ့သလိုရာနဲ့ချီတဲ့ရွာသားတွေလည်းစစ်ဘေးတိတ်ဆောင်နေရပါတယ်။အခြေအနေပြည်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ဒီနေ့မနေ့မှာကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီမြို့ကစုံရွာတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတူစီချိုင်းမှုရှိတယ်လို့မြမသမတော်ကနေရွာသား၃ဦးကိုဖမ်းဆီးသွားတယ်လို့ကစုံချေးရွာသားတူကပြောပါတယ
်။ဒီလိုတိကျနေနေတာတော့ဒီမှာစစ်တပ်တွေအနောက်ဘက်နဲ့လာပြီးလို့ဒီလိုတော့အားလုံးဒီမှာဒုက္ခရောက်နေလို့အော်တုံးရောက်ဖမ်းသွားရအတိအကျမတိကျဘူး။ကိုလည်းလည်းတုံးရောက်ပြီးရဆမတရားဟိုဒီမှာရုပ်ပေါ်ကိုဖမ်းသွားလိုက်။လာပြီးတဲ့အချိန်မှာဒီရောက်ဒီမှာနည်းနည်းတန်ရရပြီးဒီမှာရောက်လာတဲ့
ဖန်စီခံရလူတွေကတော့ကျောင်းဆရာမစော်လွယ်ဆိုင်ဥမော်လာဥရစော်တို့ဖြစ်ပြီးလက်ရှိဘက်ကိုဖန်စီခေါ်ဆောင်သွားတာမသိဘူးလို့ရွာသားတွေကဆိုပါတယ်။ရွာသားတွေအနေနဲ့တိုက်ပွဲဖြစ်ပွားစဉ်ထွေပြေးသိမ်းရှောင်လေးရတဲ့အချိန်ကြောင့်မိမိပိုင်ပစ္စည်းတွေကိုဆယ်ဆောင်လာနိုင်ခြင်းမရှိဘူးလို့လည်းဆိုပါတယ်။တိုက်ပွဲဖြစ်ပွားရရွာကရွာသားနေရာခန့်ဟာဘေးလူရ12မိုင်กว่าမှာရှိတဲ့နမ်မစီမြို့လမ်းကွာကျေးရွာခရိယဘုရားကျောင်းမှာခိုးလုံနေရတယ်လို့ကုညီရေးဖွဲ့ဝင်ဥလကြာကပြောပါတယ
်။အခုဒုက္ခတွေကြီးကျွန်တော်ဒီမှာဘုရားကျောင်းမှာအကုန်လုံးစုရောက်နေကြပါဘူး။နမကြီးလမ်းကကျေးရွာမြချင်းပြားကျောင်းနဲ့လမ်းကကက်ကလစ်ပြားကျောင်းမှာရောက်နေကြတယ်ကျွန်တော်တို့အခုကားက20လောက်ပတ်ခေါ်တာအခုအရောက်နေရာလောက်ရောက်နေပြီ
စစ်ဘေးရှောင်ရွာသားတွေကိုသက်ဆိုင်ရာဗာဒာရေးဖွဲ့စည်းတွေလူမှုကူညီရေးဖွဲ့တွေကနေကူညီဆောက်ရှောက်သွားမယ်လို့ဥလကြာကဆိုပါတယ်လက်ရှိကချင်ပြည်နယ်တွင်းမှာကချင်လွတ်လပ်ရေးဖွဲ့ KIO နဲ့မြန်မာသမ္မတတို့ကြားစစ်ရေးသိမ်းမှမှုတွေဆက်ဆက်ဆူဆူလို့ဖြစ်ပွားနေပေမဲ့နှစ်ဖွဲ့စလုံးသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးအစိုးရပြည်ကချင်ပြည်နယ်ဖားကတလိုင်းဒေသဘက်မှာရက်ဆက်ဆူဆူလို့တိုက်ပွဲတွေဖြစ်ပွားနေစေလို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကပြောပါတယ
်တပ်ပကလည်းလူဆောင်မှုတွေရဲ့တဆောက်ရှိနေတဲ့အခါဆိုတော့ငင်းငင်းကျွမ်းနဲ့တော့တိုက်ပွဲတော့တဆောက်ဖြစ်နေတဲ့အနေအထားမျိုးရှိပါတယ်ရောဒီနေ့အနောက်ဆန်းကြီးပဲဒီဆေယောရဲ့တမဟာနဲ့အဲရတဲ့ရင်းနှီးချောက်ရင်းဆက်လေးရင်းနဲ့ဆက်တက်တုတ်အရင်နဲ့အဖြစ်များပါ
KIU ဟာမြန်မာအစိုးရနဲ့ NCP ရဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပဲ UWS ဝပြည်သွေးစည်းညို့ရေးဖွဲ့ကဥဆောင်တဲ့မြောက်ပိုင်းတိုင်းဒေသနဲ့ကန်ဖွဲ့မှာပါဝင်နေပါတယ်။တစ်ဖက်မှာလည်း NCP ရဲ့လက်မှတ်ရေးထိုးနိုင်ရေးအတွက်မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းဒေသလူမှုများဖက်ဒရယ်ကောင်စီ UNSC ဆွေးနွေးရေးဖွဲ့တို့ကနေရန်ကုန်မြို့အမျိုးသားပြည်လည်စစ်မြေးရေးနဲ့ငြိမ်းချမ်းရေးဗဟိုသနမှာဆွေးနွေးနေပါတယ်။အခုလိုနှစ်ဘက်ဖြစ်ပေါ်တဲ့စိုက်ပွဲတွေမှာရွာသားတွေကိုဖမ်းဆီးခေါ်ဆောင်တာလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပေါ်မှာပြည်သူတွေအယုံကြည်မဲ့စေတယ်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်ဦးဆောင်အောင်ကဆက်ပြောပါတယ်
ငြိမ်းချမ်းရေးနဲ့လက်နက်ကန်တဲ့အချင်းချင်းပဲငြိမ်းချမ်းရေးလုပ်လို့မရပါဘူးပြည်သူလူထုကပါဝင်ရမယ်အစ်စဖြစ်နေတယ်တန်လျာဖြစ်နေပြည်သူလူထုရဲ့နာကျင်မှုတွေကလာတယ်ဒီငြိမ်းချမ်းရေးအလောင်းဝင်းနေပါတယ်ဒါကြောင့်သပ္ပဇာပဲဖြစ်ဖြစ်ဒီလိုလိုသူ့အမျိုးသမီးတွေကိုအာဏာရှိကမျိုးကဖတ်နေဆုံးဆောင်ချဖို့တော့ကြိုးစားတော့ဘူ
းအလားတူရှမ်းပြည်နယ်မြောက်ပိုင်းမန်စုံမြို့နယ်မှာမြမသမတော်နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့စိုက်ပွဲပြီးသမတော်ကလည်းမန်စုံမြို့ကဆယ်ဦးကိုဖမ်းဆီးမှုတွေရှိနေတယ်လို့လဲတမ်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရသေးတာအုပ်ချုပ်ရေးဖွဲ့သာဝန်ရှိသူတွေကပြောပါတယ်လက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ဒေသဘက်မှာတိုင်းဒေသနဲ့ကန်ဖွဲ့တွေနဲ့မြမသမတော်တို့ကြားစစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့စစ်ရေးပြည်ပခါဖြစ်စဉ်တွင်နှစ်ဖက်သက်တွေကလည်းလူခွေချိုးပါမှုဖြစ်စဉ်တွေရှိနေတယ်လို့လဲမြန်မာနိုင်ငံအမျိုးသားလူခွေကော်မရှင်တာဝန်ရှိသူကပြောပါတယ်ခင်ဗျာ